မိုးထီမူမီဒေတာရွှေတူဖော်ရေးမှာအကြီးစားရွှေလုတ်ကွက်တွေရယူလုတ်ကန်ခဲ့တဲ့အမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီရဲ့အုပ်ချုပ်မှုဒါရိုက်တာဦးထွန်းအောင်စိုးကိုအဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့အမှုဖွင့်ဖမ်းဆီးအရေးယူလိုက်ပါတယ်တပ်ထွေရင်ဝင်ကြီးဌာနနိုင်ငံဝန်ထမ်းတွေကိုနစ်နာစေဖို့ရည်ရွယ်ချက်နဲ့အဂရိလိုက်စားမှုနဲ့မမှန်မကန်လှုပ်ကြံတိုင်ကြားတယ်ဆိုပြီးဦးထွန်းအောင်စိုးကိုမြန်မာနိုင်ငံအဂရိလိုက်စားမှုတိုက်ဖျက်ရေးကော်မတီရဲ့ကနဦးတိုင်ကြားချက်နဲ့အခုလိုအရေးယူလိုက်တာပါအခုလိုမမှန်မကန်တိုင်ကြားမှုမှာအကူအညီပေးသူနှစ်ဦးကိုလည်းအဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့အရေးယူထားတယ်လို့သိရပါတယ်။ပြည်သူပိုင်ပစ္စည်းကာကွယ်ရေးဥပဒေနဲ့ဖမ်းဆီးခံထားရသူ10ဦးကိုတရားရုံးမှာမမှန်မကန်ထွက်ဆိုဖို့စီစဉ်ခိုင်းခဲ့တာပေါ်လွင်ပြီးအခုလိုအရေးယူတာဖြစ်တယ်လို့အဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ပြောခွင့်ရသူဦးကျော်စိုးက VOA ကိုရှင်းပြခဲ့ပါတယ်
။ကျွန်တော်တို့ပြည်သူပိုင်ပစ္စည်းကာကွယ်ရေးအုပ်ကြီးပုံမှန်6တဲ့နဲ့အမှုဖွင့်ပြီးတော့မှသူတို့ကနေမှဒီ10ဦးကနေမှကျွန်တော်တို့အရေးယူခံထားတဲ့သူတွေကိုအဲသူတို့ကနေမှဝေပေးပြီးတော့မှဒီဝန်ထမ်းတွေကဒီမှန်ကိုတတ်ထုတ်ကိုးတူးနေတဲ့ဆိုတဲ့ဟာကိုသူကပြောပေးဖို့ဆိုသူတို့တွေကိုမှန်မှန်မှန်ကန်သွားပြီးတော့မှဆွတ်ဆူခိုင်းတာသွားမိတာပေါ့နော်အများတို့ဒီလိုပြောပေးဒီလူတွေဒီလုံးဒီနိုင်ငံဝင်ဒီတတ်ထုတ်တွေဝန်ထမ်းတွေလုံးဂျုံကြီးဝန်ထမ်းတွေကဝေပေးပြီးတော့သူတို့တွေကိုးတူးပါကိုးတူးတာကျခိုးလူရာသူတို့ကငွေပေးရပါတယ်သူရဲ့ဟာတွေဒီမှုထွက်ပေးဆိုပြောမှဒီဥဆုံးအောင်သူရဲ့ညွန်ကြားချက်နဲ့ကျွန်တော်တို့ဥပြုဥပ္ပံကြီးကအဲ့ဆရာကိုကြွားပြီးတော့မှမမကန်တက်ပြီးထွက်ခိုင်းတာစုံနာစစ်စီအဖွဲ့ရနေမှာစစ်စေးလိုက်တဲ့အချိန်မှာသူတို့မှမကန်တက်ပြီးထွက်ဆိုတယ်ဆိုတာပေါ်ပါပေါ်ပါတဲ့အတွက်ကြောင့်မလို့ဒီလိုမျိုးဒီကျွန်တော်တို့အုပ်ချုပ်မှုဒါရိုက်တာဥထုံးအောင်သူကကျွန်တော်တို့၃ဦးကိုကျွန်တော်အခုလိုမျိုးဒါတင်တော့တရားစဖို့လုပ်နေတာပေါ့နော်ဟုတ်ကဲ့ပ
ါမိုးထီမိုးမီအကြီးစားရွှေလုတ်ကွက်တွေမှာတရားမဝင်ရွှေတပ်ထုတူဖော်မှုတွေမှာတာဝန်ရှိဝန်ထမ်းတွေကအဂရိလိုက်စားနေတယ်ဆိုပြီးစုံစမ်းဖော်ထုတ်ပေးဖို့ဥထုံးအောင်ဆိုကအဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကိုကနဦးအဖြစ်တိုင်တန်းခဲ့တာပါဒီပေါ်ကော်မရှင်ကစုံစမ်းစစ်ဆေးရင်အခုလိုမမှန်မကန်လှုပ်ကြံတိုင်တားမှုတွေကိုဖော်ထုတ်တွေ့ရှိခဲ့တာလို့ဆိုပါတယ်ဒီအရေးယူခံရမှုနဲ့ပတ်သက်လို့အမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီဘက်ကတော့တစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူးတိုင်ကြားချက်အရအမှတ်2တပ်ထူတွင်ဦးစီးညွန်ကြားရေးမှုဥတန်တိုင်ကိုကော်မရှင်ကစုံစမ်းစစ်ဆေးပြီးဧပြီလ1ရက်နေ့မှာအမှုဖွင့်အရေးယူခဲ့ပါတယ်ဒီအမှုမှာကော်မရှင်ကြေညာချက်အတိုင်းတိကျစုံစမ်းတွေ့ရှိတဲ့အပေါ်မှာဥတန်တိုင်ကိုအရေးယူခဲ့တာလို့ဦးကျော်စိုးကပြောပါတယ်အမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီဟာမိုးထီမိုးမီဒေတာရွှေလုတ်ကွက်တွေမှာလုပ်ငန်းလိုင်စင်ရထားပေမဲ့နိုင်ငံကိုပေးသွင်းရမယ့်ရွှေပမာဏမပေးသွင်းနိုင်တာကြောင့်စာချုပ်စည်းကမ်းနဲ့ဥပဒေတွေနဲ့အညီပြီးခဲ့တဲ့နှစ်တုန်းကလုပ်ငန်းလိုင်စင်ပြန်လည်သိမ်းယူခြင်းခံခဲ့ရပါတယ်ရှင်